လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှာဖြည့်ဆည်းပေးတာထပ်ပိုပြီးမျှော်လင့်တောင်းဆိုမယ်ဆိုရင်နိုင်ငံရေးအကျပ်တဲတွေဖြစ်လာပြီးတော့ရထားတဲ့အခွင့်အရေးတွေတောင်းဆုံးရှုံးသွားနိုင်တဲ့အနေအထားဖြစ်နိုင်တယ်လို့သမရနိုင်ငံတော်သမရကသူ့ရဲ့ဇန်နဝါရီလအတွက်ပြောဆိုတဲ့မိန့်ခွန်းထဲမှာပြောသွားပါတယ်နိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့နိုင်ငံရေးလှလာ32တွေကတော့ပေးထားတဲ့နိုင်ငံရေးတိုးတက်မှုတွေကတော့တဖြည်းဖြည်းကိုလိုရာကိုရအောင်ယူနိုင်မှသာတိုင်းပြည်နောက်ကျောင်းမပြောင်းမှာဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်အပြည့်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
သမရဦးသိန်းစိန်ရဲ့ဇန်နဝါရီလရေဒီယိုမိန့်ခွန်းထဲမှာသူ့အနေနဲ့သမရတာဝန်ယူပြီးချိန်ကစပြီးတော့လက်ရှိနိုင်ငံရေးအခြေအနေမှာခွင့်ပြုတဲ့အတိုင်းအတာတွေကိုပြည်သူတွေအတွက်ဆောင်ရွက်ပေးနိုင်တယ်လို့ဆောင်ရွက်ပြီးတော့ရွှေရှောင်းနိုင်ငံရေးဖြစ်စဉ်တွေမှာလည်းစာနာမစောဖို့ဒီကနေ့ပြောကြားခဲ့တဲ့မိန့်ခွန်းထဲမှာပြောဆိုသွားခဲ့တာ
ပါကျွန်တော်အနေနဲ့သမရတာဝန်ယူသည့်နေ့ကစပြီးတာဝန်ကိုရှောင်လန်းလိုတဲ့လုံဆောင်မှုမျိုးမရှိခဲ့သလိုလက်ရှိနိုင်ငံရေးအခြေအနေကခွင့်ပြုတဲ့အတိုင်းအတာရဖြစ်တင်ဖြစ်တတ်တဲ့နိုင်ငံရေးစာနာများနဲ့လက်တွေ့ဖြစ်နိုင်တဲ့ကိစ္စရပ်များပေါင်းစပ်ပြီးတာဆာတာဖြစ်ဖြစ်ဆောင်ရွက်ခဲ့ပါတယ်အထူးပြောကြားလိုတဲ့ကိစ္စရပ်ကတော့ဖြစ်တဲ့ဖြစ်တတ်တဲ့နိုင်ငံရေးဆန္ဒများကိုလက်ရှိနိုင်ငံရေးအခြေအနေကဖြည့်ဆည်းပေးနိုင်ပြီထက်ပုံမှန်မျှော်မှန်းဆောင်ရွက်ပါကနိုင်ငံရေးအကြအတဲတစ်ခုဖြစ်ပေါ်ပြီးလက်တွေ့ဖြစ်နိုင်ခြေရှိတဲ့အခွင့်အလမ်းများပြင်ဆုံးရှုံးသွားနိုင်တာကိုတတိချပြီးညာအမျိုးမျိုးရှိတဲ့နိုင်ငံရေးရွေးချယ်မှုများပြုလုပ်ကြဖို့တိုက်တွန်းပြောကြလိုပါတ
ယ်မြန်မာနိုင်ငံရေးမှာဒီမိုကရေစီအင်အားစုတွေကြားမှာပေါင်းစည်းနိုင်မှုအားနည်းနေပြီးတော့လက်ရှိအချိန်မှာနိုင်ငံရေးဟာရှုပ်ထွေးနေတဲ့အခြေအနေဖြစ်နေတာကြောင့်ဖြစ်ချင်တာတွေရှည်ရန်တင်လို့ရင်တိုင်းပြည်နောက်ပြန်ဆုတ်သွားမှာကိုစိုးရိမ်စိတ်ရှိတာကြောင့်သမ္မတကအခုလိုပြောဆိုခဲ့တယ်လို့ယူဆတဲ့အကြောင်းအမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဦးခင်မောင်စေကပြောပါတယ
်နိုင်ငံရေးကရှုပ်ထွေးနေတယ်ကအောက်ရှုပ်ထွေးနေလဲဆိုတော့ဘာပြောလို့ပေါ့ဒီရှင်အုပ်တွေပြင်မုံပြင်းကြီးတောင်မှမတောင်မှဟိုဒီမိုကရေစီအင်အားစုတွေမှာနှစ်ပိုင်းကွဲနေတယ်နောက်ပြီးတော့ဒီအာဏာနိုင်ငံကြီးကဆင့်သက်လာတဲ့အခါကျွန်တော်တို့အာဏာရှင်နိုင်ငံကြီးကဆင့်သက်လာတဲ့ဒီတက်မလို့စူရဘက်ကပါလာတဲ့ပုဂ္ဂိုလ်တွေကဒီမိုကရေစီဟိုကုစားပြုဆိုပြီးပါလာတာပိုင်းနေရှိတယ်လို့ကျွန်တော်တို့ဒီမိုကရေစီအင်အားစုဘက်မှာတော့ညီညွတ်တဲ့အနေအထားကိုမတွေ့ရဘူးဗျနိုင်ငံကြီးလမ်းကြောင်းနေရာတသက်ကိုယ်ကွယ်မရှိဘူးသူတို့ငါတမင်းပေါ့ကိုထင်းအမြင်အရုပ်နေကြတဲ့အပိုင်းတွေဖြစ်နေတယ်ဖြစ်နေတော့အဲ့လိုမျိုးဟာချက်ပြီးတော့ကဒီလူနိုင်ငံကြီးကိုအတုံးချပြီးတော့လူရှားမှုတွေနဲ့ဆောင်ရွက်သွားမယ်ဆိုလို့ရှိရင်အဲတမန်တော်ပြောတဲ့ဒီစာဒီစာပေါ်မှာသူစိုးရင်ကြောင်းကြောင်းကိုမကင်းဘူးဆိုတော့တခြားသောတကလုံးများနဲ့ပြောရလို့ပဲကျွန်တော်ယူဆပါတယ
်တမန်တော်ဦးသိန်းစိန်ဟာသူ့ရဲ့မိန့်ခွန်းတွေထဲမှာမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့2008ဖွဲ့စည်းပုံကိုပြင်ဆင်မှုစ조사ဆောင်ရွက်မှုတွေနဲ့မြန်မာနိုင်ငံရေးမှာဒေါ်အောင်ဆန်းစုကြည်ရဲ့အခန့်ကဏ္ဍကိုလည်းအတိအမှတ်ပြုပြောကြားခဲ့ပါတယ
်မြန်မာနိုင်ငံရဲ့အဓိကကြတဲ့နိုင်ငံရေးအင်အားစုတစ်ခုဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD ပါတီအပါအဝင်နိုင်ငံရေးပါတီများဟာလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်များနဲ့ပတ်သက်ပြီးလူမှုတွေ့ဆုံပွဲများဆွေးနွေးပွဲများကိုအထွန်ခွန်ဆိုင်ဆောင်ရွက်နေတာကိုတွေ့ရပါတယ်။ယခုလိုနိုင်ငံရေးလှုပ်ရှားမှုများကိုလွတ်လပ်ပွင့်လင်းစွာလှုပ်ဆောင်နိုင်ခွင့်ရှိခြင်းကပင်မိမိတို့လူအဖွဲ့အစည်းရဲ့နိုင်ငံရေးယဉ်ကျေးမှုရည်ချင်းမြင့်တက်လာကြောင်းကိုညွှန်ပြနေတာဖြစ်ပါတယ်
။သမရဟာ NLD ပေါ်မှာအတိအမှတ်ပြုပြောဆိုခဲ့ပေမယ့်တကယ်တမ်းတော့အမှန်တကယ်ဆောင်ရွက်နိုင်တဲ့အပိုင်းမှာတော့ကန့်သက်ချက်တွေအများကြီးရှိနေတယ်လို့ရှုမြင်တဲ့အကြောင်းထိုင်းနိုင်ငံမှာနေထိုင်တဲ့မြမကြီးလိလသုံးသက်သူလည်းဖြစ်တိုင်းရင်းသတင်းမီဒီယာရဲ့အကြံပေးတဦးလည်းဖြစ်တဲ့ဦးစင်လင်းက VOA ကိုပြောပါတယ
်အခုလိုလုံခွင့်ကံကပေးတာနဲ့ပတ်သက်လို့တော့ရေဝရအဖြစ်ပြောရင်တော့အရင်တုန်းကဒီလိုပွဲလေးတွေလုံခွင့်မပေးဘူးအခုလုံခွင့်ပေးတယ်ပေါ့လေသဘောကတော့ဒါပေမဲ့လည်းပဲဒီလုံခွင့်ပေးတယ်ဆိုရင်လို့ကျွန်တော်တို့အခြေအနေတွေကြည့်ရတာတစုံတရာအတိုင်းဒါတော့တို့ဒီနားလည်မှုပေါ့လေလုံခွင့်ကံကရနိုင်တယ်ဆိုတာတော့ကျွန်တော်ထင်တယ်အဲ့ဒါတော့လည်းအကန့်အသတ်နည်းနည်းများရှိတယ်လို့ပြောရတယ်ပေါ့လေ2008ဖွဲ့စည်းပုံအခြေခံအမှုတွေမူပေါင်းတဲ့ကနေပြီးတော့ပေါ်ပေါက်လာတဲ့နိုင်ငံရေးလှုပ်ရှားခွင့်တွေလို့သမရကလည်းပြောတာဟုတ်အဲ့ဒီနိုင်ငံရေးလှုပ်ရှားခွင့်တွေကိုနိုင်ငံရေးအင်အားစုတွေကအပြုအဝေါ်ဆောင်တဲ့ချင်းကမှုနဲ့ချင်းကပါဝင်လာကြလို့အချင်းတို့အတွက်မှာနော်ကြအဲ့ဆင်းနိုင်ငံရေးအရတိုးတက်ဖြစ်ထွန်းလာတယ်လို့သူကဒီလိုဆိုနေတာပေါ့လေ
သမရကဇန်နဝါရီလအတွက်ပြောကြားခဲ့တဲ့မိန့်ခွန်းထဲမှာသူ့အနေနဲ့မြန်မာနိုင်ငံရေးအတွက်အားလုံးကိုလမ်းဖွင့်ထားတယ်လို့ပြောကြားခဲ့ပါသေးတယ်ဒါ့အပြင်2014အာဆီယံဥက္ကဋ္ဌရယူမဲ့အချိန်မှာအောင်မြင်ဆောင်ရွက်နိုင်ဖို့ပြည်သူတရလုံးအားလိုတယ်လို့လည်းပြောပါတယ်တနင်္ဂနွေတိုင်းတာနဲ့အပြည့်ရဆဲရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့သူ့အနေနဲ့မျှော်လင့်ချက်ကြီးကြီးထားနေတယ်လို့ပြောဆိုမှုတွေလည်းရှိခဲ့တယ်လို့သူ့ဆွေးလက်ထက်မှာမီဒီယာတွေနဲ့အင်တာနက်တွေမှာအစိုးရကဝေဖန်တာတွေကအစသူတို့လည်းလုံနိုင်ခွင့်တွေရလာတယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ